Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ3ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့51တို့အပြင် Line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုဖြစ်ကျွန်မအလင်မာကတောင်းအယူတက်ဆက်ပေးပါမယ်။ဒီကနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မီဒီယာလွတ်လပ်ခွင့်အစိုးဆုံး၅နိုင်ငံထဲမှာမြန်မာပါဝင်လာတာ2022ဂွမ်ကျူးလူ့အခွင့်ရေးဆုဒေါက်တာစင်တီယာမောင်ရရှိတာယူကရိန်းအရှေ့ပိုင်းရုရှားနယ်မြေထဲတင်သွင်းဖို့စီစဉ်နေတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့ကလင်းမြို့တောင်ပိုင်းဒေသစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
တိုက်ပွဲကြတော့တောင်းချောက်ဖြစ်နေဒီကြောင့်ပြက်ကမ်းမှုတွေဖြစ်လာတော့ကြတော့ဒီလေဟိုပုံနေရပေါ့ခုံချောင်းလဲပါသွားပြီလာလုံးကျွတ်ပေါ့အင်ချီ900ကျော်ညှို့ခံရတာ
ကလေးမျိုးဒေသခံတအူးပြောသွားတာပါဒီကြောင့်သတင်းပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဆရာနာတိမ်းပြီးနောက်ပိုင်းမြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတာဒီလိုနောက်ဆုံးရရန်ကုန်ကသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တက်နဲ့ကိုသားညုံတို့ကတင်ဆက်ပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး၅နိုင်ငံတည်းကိုထိုးချသွားတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါမြန်မာနိုင်ငံရဲ့အောက်မှာမြောက်ကိုရီးယားအဆင့်180အီရီထရီးယား189အီရန်188နဲ့တာကမန်နစ္စတန်189လေးနိုင်ငံပဲရှိပါတော့တယ်တိုင်းပြည်180ကိုတိုင်းတာခဲ့တဲ့အသေးစိတ်အညွှန်းကိမ်းမှာတော့မြန်မာနိုင်ငံရဲ့လုံခြုံရေးနယ်ပယ်ဟာကမ္ဘာမှာအဆိုးဝါးဆုံးအဆင့်180မှာရှိပါတယ်တရားဥပဒေပြဋ္ဌာန်းမှုနယ်ပယ်မှာ188လူမှုနယ်ပယ်မှာ184စီးပွားရေးနယ်ပယ်မှာ155နဲ့နိုင်ငံရေးနယ်ပယ်မှာ149ရှိပါတယ်ဆရာနာသိမ့်ပြီးကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်58ဦးကဆက်လက်အကျဉ်းချခံရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကျဉ်းချထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါးဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်။အနာဝိုင်းတွေကသတင်းသမားတွေကိုဖမ်းဆီးပြီးတဲ့နောက်စနစ်တကျညှဉ်းပန်းနှိပ်စက်ခဲ့ပြီးသေဆုံးသွားခဲ့သူ3ယောက်နဲ့2ယောက်ဟာအညှဉ်းပန်းအနှိပ်စက်ခံရကသေဆုံးသွားခဲ့တာဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအစွန်းရောက်ဖော်ပြမှုတွေနဲ့ဝါရဖြတ်ကြည့်ရေးသတင်းတွေကများနေတယ်လို့ RSF ကပြောပါတယ်။အချက်အလက်ထက်သဘောထားအမြင်သံနဲ့မီဒီယာတွေကများလာပြီးတိုင်းပြည်တော်တော်များများမှာစိတ်ဝမ်းပွဲပြလာကြတယ်လို့အစိုးရခန်းစားကဆိုပါတယ်။လူမှုမီဒီယာတွေမှာသတင်းအမှားတွေကပိုတွင်ကျလာတာကိုလည်းထောက်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြဆဲမှာအာဆီယံအထူးကူဆက်လက်အနေနဲ့အထင်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရမှုမင်းမြန်တောင်းဆိုခဲ့ရမှာလက်တလောအခြေအနေရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်ဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်။တရားဥပဒေရရင်ဆိုင်နေစေအခြေအနေမျိုးမဖြစ်နိုင်တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ဒီတွေ့ဆုံခွင့်အဖေးနိုင်တဲ့ခြေနေမျိုးရှိလားဆိုတဲ့ဟာမျိုးညံ့ခဲ့တာရှိပါတယ်ကျွန်တော်အနေနဲ့ကတော့ဒီတရားဥပဒေရာရင်ဆိုင်နေတဲ့အချိန်မှာတော့ဒါတွေ့ဆုံနိုင်ဖို့မဖြစ်တိုင်သေးဘူးဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Prak Sokhon နဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းမှောက်မှာဖြစ်နိုင်တယ်လို့ကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်ဒေါ်ဆန်းစုကြည်ကိုအာဂရီမှုတဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချိုးဖောက်မှုစတဲ့အမှုပေါင်းဆယ်မှုကျော်နဲ့စစ်ကောင်စီဘက်ကဆွဲချက်တင်ထားပြီးလက်တလုံးအဖြစ်ထောင်ဒဏ်17နှစ်အထိချထားပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီစောက်ရှောက်ရေးအသင်းရဲ့စည်ရင်းစရာအရာဆိုရင်တော့ဆီယနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးတရားစွဲဆိုခံရသူ1500ကျော်သွားပြီးစစ်ကောင်စီလက်ချက်နဲ့တည်ဆုံးသူဟာလည်း1800ကျော်သွားပြီလို့ဆိုပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AABB စည်ရင်းစရာတွေအချက်ကားလွန်းနေဆိုပြီးအတိမပြုပါဘူး။ 2022ခုနှစ်အတွက်တောင်ကိုရီးယားနိုင်ငံကွမ်ဂျူလူခွင့်ရေးစုကိုဒေါက်တာဆင်ဒီယာမောင်ကိုချီးမြှင့်လိုက်ကြောင်းမေ18အောက်မေ့ပွဲဖောင်ဒေးရှင်းကကြေညာလိုက်ပါတယ်ဒီစုကိုတောင်ကိုရီးယားနိုင်ငံရဲ့နိုဘယ်ဆုလို့လည်းသိကြပါတယ်ဒေါက်တာဆင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီအရေးလူခွင့်ရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများအပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကပြောပါတယ်အတူအဖြစ်918လို့သိကြတဲ့1989နှစ်မေလ17ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်စန့်ကျင်ရေးဒီမိုကရေစီရေးလှုပ်ရှားမှုကိုအထိတ်မှတ်ပြုသောအဖြစ်အောက်မေ့ပွဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကိုချီးမြှင့်ခဲ့ပါတယ်2000ခုနှစ်ကစတင်ချင်းမြင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါံဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုချင်းမြင့်ခဲ့ပြီး2022ခုနှစ်မှာဒေါက်တာဆင်ဒီယာမောင်ကိုခုလိုချင်းမြင့်လိုက်တာဖြစ်ပါတယ်2018ခုနှစ်မှာတော့ရိုင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါံဆန်းစုကြည်ပေါ်ချင်းမြင့်ခဲ့တဲ့စုကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်မေလ17ရက်နေ့မှာအောက်မေ့ပွဲအခမ်းအနားကျင်းပဖို့ရှိပါတယ်ဒီလနောက်ပိုင်းမှာယူကရိန်းရှေ့ပိုင်းကိုရုရှားကသူ့နယ်မြေထဲတိမ်သွင်းဖို့အစီအစဉ်ရှိတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတဦးကသတိပေးလိုက်ပါတယ်။တောင်ပိုင်းမြို့ကန်ဆာဒေတာကိုလည်းတိကျနိုင်ငံအဖြစ်ရုရှားကအတိအမှတ်ပြုလိုက်မယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အမေရိကန်နိုင်ငံဆိုင်ရာသံအမတ်ကြီးမိုက်ကယ်ကာပက်တယ်ကတနင်္လာနေ့ကပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ Don't ask that Lou Hanks ဒေတာမှာရုရှားကလူထုစာနာခံယူပွဲအထုကိုကျင်းပဖို့စီစဉ်နေပြီးခါဆာမာလဲလွတ်လပ်ရေးအတွက်မဲစာနာခံယူဖို့ရုရှားကလုပ်နေတဲ့လက္ခဏာတွေတွေ့ရှိရတယ်လို့မိုက်ကယ်ကမ်ပက်တာကဆိုပါတယ်ရုရှားကအဲ့ဒီဒေတာကအမတ်တွေနဲ့မြို့တော်ဝင်တွေကိုဖမ်းဆီးထားပြီးဖုန်းနဲ့အင်တာနက်တွေကိုပြတ်တောက်ထားပါတယ်ကျောင်းတွေမှာရုရှားသင်ယူညွှန်းနှောင်းကိုမကြမီပြတ်ထန်းဖို့စီစဉ်နေပါတယ်အဲ့ဒီဒေတာတွေမှာရုရှားငွေရူဘယ်ကို3ငွေအဖြစ်ရုရှားကသတ်မှတ်ပြတ်ထန်းခဲ့ပြီးဖြစ်တယ်လို့ယူကရိန်းစိုးရွားကပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဂျာမနီအစိုးရဖွဲ့ဟာထူးစီဝေးတက်ကိုမစ္စဘတ်မြို့မှာကျင်းပပြီးတော့ဆွီဒင်နဲ့ဖင်လန်ဝန်ကြီးချုပ်တွေကဧည့်သည်တော်ဖြစ်တက်ရောက်ကြပါတယ်။လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တာကြောင့်ဒါတိတ်ကိုအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ် Olaf Scholz ကအစည်းအဝေးမစခင်မှာပြောပါတယ်။လူမျိုးရေးကိစ္စရပ်ဟာဥရောပနဲ့ဆွီဒင်ဖင်လန်နိုင်ငံတို့အတွက်လည်းအရေးကြီးတယ်လို့ Scholz ကဆိုပါတယ်။ဒီအစည်းအဝေးမှာလူမျိုးရေးအပြင်ယူကရိန်းနိုင်ငံအကြက်တဲကြောင့်ဖြစ်လာတဲ့စီးပွားရေးတက်ရောက်မှုတွေအဲ့ဒီတက်ရောက်မှုနဲ့ရာသီဥတုအပြောင်းလဲကြောင့်ဆောင်ရွက်ရမယ့်အပြောင်းလဲတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ Scholz ကပြောပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ဟာရုရှားနဲ့နေဆက်ချင်းဆက်နေပြီးတော့ယူကရိန်းစစ်ပွဲမတိုင်မီကနီတိုနဲ့ရုရှားကြားဂျာနီနိုင်ငံတွေဖြစ်နေရက်တည်ခဲ့ကြတာပါတကယ်လို့ဖင်လန်နဲ့ဆွီဒင်တို့ကနီတိုအဖွဲ့ကိုဝင်ဖို့ဆုံးဖြတ်ခဲ့ရင်ဘောလ်ကန်ဒေသကာလနီဂရတ်ကမ်းခြေတွေမှာနျူကလ িয়ার လက်နက်တွေနဲ့အတန်ထက်ဆယ်ဆမြန်တဲ့ဒုံးကျည်တွေကိုခြားထားမယ်ဆိုပြီးတော့ရုရှားကတုံ့ပြန်ထားပါတယ်ဖင်လန်နိုင်ငံကနီတိုအဖွဲ့ဝင်နိုင်ငံဖြစ်နေမေလ12ရက်နေ့မှာရှောက်ထားဖို့ဆုံးဖြတ်လိုက်တယ်လို့ဖင်လန်သတင်းစာတစ်စောင်ဖြစ်တဲ့ Atlantic ကမေလ1ရက်နေ့ကရေးပါတယ်ဒီသတင်းကိုတော့တိကျအတည်ပြုလို့မရသေးပါဘူး။အိန္ဒိယနိုင်ငံမှာတော့ပုံမှန်မဟုတ်ဘဲနဲ့အပူလိုင်းဆိုးပြီးတော့ကျတာကြောင့်လက်စစ်တားအပြတ်တောက်တဲ့အခြေအနေတွေကြုံနေရပါတယ်။အပူစွန့်ရင်တုံးလက်စစ်တားပြီးစေုံတွေလဲပတ်ဖို့ကြောင်မီးသွေးအလုံးလောက်မရှိတာကြောင့်လည်းပြည်내တော်များများနေတိုင်းတားပြတ်တောက်နေပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေလုံးလက်စစ်တားရဲ့80ရာခိုင်နှုန်းအတွက်ကြောင်မီးသွေးအပေါ်မှာကလာရှီချာမီခိုနေရတာကိုလည်းဝေဖန်မှုတွေရှိနေပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်လာတဲ့အမျှလာမယ့်နှစ်တွေအတွက်မှာလက်စစ်တားလိုအပ်ချက်ကလည်းပိုးပြီးတော့တိုးလာမှာဖြစ်တာကြောင့်တခြားလက်စစ်စွမ်းရင်အရင်းမြစ်တွေလိုအပ်တယ်ဆိုတာကလည်းမြေမောင်းထိုးပြနေပါတယ်။နိုင်ငံအနှံ့အပြားမှာအပူချိန်ဇက်တိုက်မြင့်တက်ဓာတ်ပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားရပါတယ်။အပူချိန်ကြောင့်မလို့ကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါတယ်။ဒီနှစ်မတ်လဟာ1900ခုနှစ်နောက်ပိုင်းအပူဆုံးလအဖြစ်မှတ်တမ်းဝင်ခဲ့တယ်လို့ပဲနိုင်ငံရဲ့မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာလည်းဧပြီလပြင်းပြအပူချိန်ဟာ122နှစ်အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးဇလဌာနကပြောပါတယ်။ရိုဟင်ဂျာနဲ့ဝီဂါရီအပါအဝင်ဧပွဲတော်ကိုမစင်နှဲနိုင်ကြတဲ့မွတ်စလင်တွေနဲ့ငမမှုတွေအကြမ်းဖက်မှုတွေပိပခါတွေနဲ့ယောဂဗျာဆိုးတွေရင်ဆိုင်နေရသူတွေအားလုံးကို Eid al-Fitr အခါသမယမှာအောင်မြင်အမှတ်တရဖြစ်ရတယ်လို့သမရဂျူဘိုင်ဒန်ကမနေ့ကအင်ဒီယိုမှာကျင်းပတဲ့အေးပွဲတော်မှာပြောဆိုသွားပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ Ramadan ဥပုသ်ရာသီကုန်ဆုံးတဲ့ Eid al-Fitr ပွဲတော်ကိုမနေ့ကသမရဂျူဘိုင်ဒန်နဲ့သမရဂရော Jill Biden တို့အင်ဒီယိုမှာကျင်းပပါတယ်။ဥပုသ်သီလစောင့်တည်မှုကနေတဆင့်တခြားသူတွေရဲ့ဒုက္ခတွေပေါ်မှာဆန္ဒမှုကိုမွတ်စလင်တွေပြသခဲ့ကြပါတယ်။ကမ္ဘာကြီးနဲ့အတိဒုက္ခရောက်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့နေရာဖြစ်ဖို့ရဲ့ရရပေးလှူကြဖို့ခိုင်မာတဲ့တန်တိတန်ကိုချမှတ်ခဲ့ကြတာတွေ့ကြရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သမ္မတအင်ပီရိုမှာမွတ်စလင်ဘာသာဝင်တွေကိုဖိတ်ကြားပြီးတော့အေးပွဲတော်အခမ်းအနားကျင်းပတဲ့အစဉ်လာဟာအရင်ကလည်းဆယ်စုနှစ်နဲ့ချီရှိခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီလိုအခမ်းအနားတွေကျင်းပတာရပ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှလိုပဲကမ္ဘာတစ်ဝှမ်းကအစ္စလမ်ဘာသာဝင်တွေရမန်ဒါဥပုလ္လကုံဆုံးနဲ့ Eid al-Fitr ပွဲတော်တွေကျင်းပနေပြီးတော့ဝိပုစုတောင်းမှုတွေနဲ့အခမ်းအနားတွေလည်းကျင်းပနေပါတယ်။မွတ်စလင်နိုင်ငံတွေကြားလာထွက်တာကိုကြည့်ပြီးတော့အပွဲတော်ကျင်းပတဲ့နေ့တတ်မှတ်တာဖြစ်တဲ့အတွက်တနင်္ဂနွေနဲ့တနင်္ဂနွေပွဲတော်တတ်မှတ်တဲ့ရက်ကတော့မတူပါဘူး။အိန္ဒိယနိုင်ငံကမွတ်စလင်တွေ၊အီရတ်နိုင်ငံကရှီယက်မွတ်စလင်တွေလည်းမနေ့ကအစ်အယ်ဖစ်ထရပွဲတော်နဲ့ဝိပုစုတောင်းပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကိုကြိုင်တွေ့ဖြစ်ရှင်းဖို့စီးပွားအသစ်တွေပြင်ဆင်နေပါတယ်။2003ခုနှစ် SARS ရောဂါဖြစ်ခဲ့တဲ့အချိန်တုန်းကစောက်ထားတဲ့အရှေ့နိုင်ငံရဲ့အရှေ့မြောက်ပိုင်းကကရင်တထောင်ဆေးရုံကိုလူဝင်အသုံးပြုလို့ရအောင်လို့ပြန်ပြီးတော့မုံမှန်ထားတယ်လို့နိုင်ငံပိုင်မီဒီယာကအင်ကာနီမှာဖော်ပြပါရတယ်။အတီမပြုတ်နိုင်တဲ့အွန်လိုင်းသတင်းတွေမှာတော့လေဆိပ်နားကကွာရန်တင်းစင်တာမှာကရင်ထောင်နဲ့ချီပြီးတော့ပြင်ဆင်ထားတယ်လို့ပြောနေကြပါရတယ်။ပေကျင်းမှာသတင်းနှစ်ပတ်အတွင်းကူးစက်သူက450လောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ထိန်းချုပ်ရေး Zero Covid မူနဲ့အသွာလာရီကန့်သက်မြို့လိုက်ယောဂဆစ်ဆီတာနဲ့ယောဂကူးစက်တဲ့သူတွေကိုတရားခွဲထုတ်ထားဖို့ယာယီစင်တာတွေကိုပြင်ဆင်နေကြတာပါ။ရက်ကွက်အလိုက်ပိတ်ဆို့တာတွေလုပ်နေတယ်လို့ပဲကူးစက်မှုနှုံများလာရင်တော့တမျိုးလုံးကိုပါအသွာလာတွေပိတ်ထားဖို့ပြင်ဆင်ထားပါတယ်။ဘေကျင်းမှာစားတောက်ဆိုင်တွေနဲ့အားကစားရုံတွေကိုလည်းဗုဒ္ဓဟူးနေ့အထိပိတ်ထားသလိုမြို့တော်ရဲ့အထင်ကြီးနေရာတွေကိုလည်းဒီကနေ့အင်္ဂါနေ့ကစပြီးတော့ပိတ်ထားပါတယ်။မြို့ကန်20သက်တန်းကိုဒီကနေ့ကစပြီးတော့ယောဂဆစ်ဆီးမှု3ချိန်ဆက်လုပ်ဖို့ကိုလည်းမိန့်ထုတ်ထားပါတယ်။နိုင်ငံတော်များများမှာကိုဗစ်ကာကွယ်ဆေးနဲ့ကုသဆေးတွေအသုံးပြုစီကန်းတွေဖြည့်လျှော့ပေးနေတဲ့အချိန်မှာပဲအခုလိုတရုတ်နိုင်ငံရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးမှုအပေါ်မှာကျဉ်းကျဉ်သူတွေကတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကုသညုံတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတဲ့အကြောင်းကိုစပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းလုပ်ငန်းလုပ်ကိုင်နေတဲ့သတင်းသမားတွေဟာသတင်းရယူခွင့်ကန့်သတ်ခံရတာချင်းချောက်ခံရတာတွေကြုံနေရတယ်လို့ပြည်တွင်းသတင်းသမားတွေကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းသမား140ကျော်အထိရှိခဲ့ပြီးဒါဟာနှစ်ပေါင်း30အတွင်းသတင်းသမားတွေဖိနှိပ်ခံရမှုစံချိန်တင်ဖြစ်ခဲ့တာလို့လည်း ISP မြန်မာမဟာဗျူဟာနဲ့လေးလာရေး Institute ကထုတ်ပြန်ထားပါရယ်ရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းချမ်းပြပြပေးပါရှင်
မြန်မာနိုင်ငံအတွင်းသတင်းသမားတွေဖိနှိပ်ခံရမှုဟာအနှစ်30ကျော်အတွင်းစံချိန်တင်ဖြစ်နေတယ်လို့ ISP ကထုတ်ပြန်လိုက်သလိုပဲမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်မရှိဆုံးအဆိုးရွားဆုံး၅နိုင်ငံအထိကိုထိုးကျသွားတယ်လို့ ISF နယ်စည်းမထားသတင်းတောက်များအဖွဲ့ထုတ်ပြန်ကြမှာပါရှိပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးနှိပ်ကိုခံရတာပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်ရပ်တည်နိုင်မှုအားနည်းလာတဲ့အခြေအနေတွေကအဓိကဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးကတည်းကသတင်းသမားတချို့ဖမ်းဆီးခံရတာထွက်ပြေးတိမ်းရှောင်ရတာတွေရှိနေပြီးတော့သတင်းလွတ်လပ်ခွင့်တွေကျဆင်းလာနေတယ်လို့သတင်းစာဆရာဦးမြင့်ကျော်က VOA ကိုပြောပါတယ
်သတင်းလွတ်လပ်ခွင့်ကဖမ်းဆီးခံရတဲ့ဟာတွေကြည့်မယ်ပဲဆုံးရှုံးမှုတွေကြည့်မယ်ပိတ်သိမ်းသွားတဲ့ဌာနတွေကြည့်မယ်နောက်ကတော့ဟိုတင်းအရေးသွေးတွေကြည့်ရင်တော့ဟိုအားလုံးကအကြဘက်ကိုဥတည်နေတယ်ကြလည်းကြနေသေးပဲပေါ့နော်ကြလည်းကြနေသေးပဲပေါ့နော်ဆိုတော့ဒီအရာအလုံးကတရင်လွတ်လပ်ခွင့်အတွက်ရောဒီတရင်ကိုရယူနေတဲ့လူအများပြိတ္တအတွက်ရောအလုံးအတွက်မကောင်းတဲ့အကျိုးဆက်တွေကြီးပဲပေါ့နော်ဟိုသို့တော့ဟိုဒီနေရာမှာတော့အာဏာနိုင်ငံအာဏာဟိုတခုခုထိန်းချုပ်မဲ့သူတွေသူတို့တွေကတော့ဒီဟာမျိုးကိုတရင်ကိုပြိတ္တမှုတားဆီးဖို့အတွက်လုပ်ကြတယ်သူပေမဲ့တကယ်တမ်းဆက်ရောက်မှုတွေကတော့ဟိုဒီအများစုနဲ့တရင်ကြားရတဲ့ပြည်သက်တွေရောဒီတရင်လောကမှာအင်ဂျင်လူအလုံးရောဒါသွားတဲ့ကျိုးဆက်တွေခံစားကြရတယ်လို့ကျွန်တော်မြင်တယ်
အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရင်မီဒီယာသမားတွေကိုဖမ်းဆီးထောင်ချတာအများဆုံးနိုင်ငံဖြစ်လာတယ်လို့လည်း သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်ဇူလိုင်လထုတ်ပြန်ချက်မှာရေးသားထားပါတယ်။လက်ရှိမှာလည်းစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေဒီကနေ့အထိရှိနေသေးတယ်လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်။ဟိုစိုးနေတယ်ပဲလို့ပဲပြောမယ်။ဘာလို့လဲဆိုတော့ဖမ်းဆီးမှုတွေအဆင်ရှိနေတယ်ပဲ။နောက်ဖမ်းဆီးခံရတဲ့သတင်းသမားရေးတဲ့လည်းတပြေးပြေးနဲ့ဟိုတိုးလာတာ။ပြီးခဲ့တဲ့အောက်တိုဘာလမှာဒီကြိမ်ဟိုလုံးငင်းခွင့်ပေးတဲ့အချိန်မှာအနည်းဆုံးဆိုတော့30ဟို5ရောက်36ရောက်အဲ့လောက်ထိကျသွားပြီးတော့အခုအဲ့နောက်ပိုင်းမှာတစ်ခါပြန်ပြီးတော့ဟိုများလာတာအခုဆို50ကျော်ဟို50ကျော်60မိနစ်လောက်ပြန်ရောက်လာတာဟုတ်နော်ဟိုပြန်ရောက်လာဆိုတော့ဒီကိန်းကနေကတော့အမြင့်ဆုံးဖြစ်နေပြီးခဲ့တဲ့တစ်နှစ်တာအတွင်းမှာအမြင့်ဆုံးဆိုတာထိန်းသိမ်းခံရတဲ့ပြည်တိုင်းကြခံရတဲ့အမြင့်ဆိုင်တဲ့ကိန်းကနေပေါ့နော်တော့နောက်တစ်ခါတော့ဆိုတည်ဆုံးမှုတွေလည်းဒါပထမဆုံးရှိလာတယ်ဒီဇင်ဘာဇန်နဝါရီလတွေမှာဆိုတော့ဒါတွေကလည်းဟိုတည်င်းလူလက်ခွင့်ရဲ့ဟိုဟို indicator ပြောမလားညွှန်းတဲ့ကိန်းတွေမှာဆိုဒီတည်ဆုံးမှုတွေကကြီးမားမားဟိုကြိုတရားမှုတွေလည်းရှိနိုင်တယ်လို့ထင်တ
ာတရင်းမီဒီယာသမားတဦးဖြစ်တဲ့မန်မျိုးမျိုးအေးကလည်းအာနာသိမ့်ပြီးနောက်ပိုင်းတည်င်းရယူပိုင်ခွင့်ဆုံးရှုံးလာတယ်လို့တည်င်းသမားတွေရဲ့လုံခြုံရေးဟာလည်းစိုးရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ
်ဒီညမတို့တရင်သမားတွေအနေနဲ့ဆရာနာသိမ့်ပြီးနောက်ပိုင်းနဲ့အနာမသိမ့်ခင်မှာဆိုလို့ရှိရင်ဒီဆရာနာသိမ့်ပြီးနောက်ပိုင်းမှာတော့ပို့ပြီးတော့ခက်ခဲသွားတာပေါ့သူတို့နဲ့ပတ်သက်တဲ့တရင်တွေကိုရေးလို့ရှိတယ်သူတို့စီကချင်းချောက်တာတွေအဲ့လိုမျိုးတရားစွဲဆိုမဲ့ဟာတွေအဲ့လိုမျိုးတို့ရှိပါတယ်ဟောအရင်တော့နဲ့စားလို့ရှိရင်ဒီအခုနောက်ပိုင်းမှာပို့လေလုံချုံမှုတော့သိမ့်ရှိရောလုံချုံမှုမရှိဘူးဆိုတာကိုယ့်ကိုတယောက်တည်းနေရင်တောင်မှအာဘယ်ပေါက်ကလာပြီးတော့သူတို့ကဆက်စေးမနေပို့လေအာဥမာဆိုရှယ်မီဒီယာတွေကိုတုံးတဲ့အပိုင်းမှာလေတခုတင်လိုက်လို့ရှိရင်သူတို့ကစောင့်ကြည့်နေမလားပို့လေအဲ့လိုမျိုးတခုတင်လိုက်လို့သူတို့ကပတ်သက်တဲ့သတင်းတွေကိုတင်လိုက်လို့ရှိရင်ဥမာရှင်းလိုက်လို့ရှိရင်အာသူတို့ကလာပြီးတော့ချင်းချောင်းမလားတရားစွဲမလားအဲ့လိုပို့အဲ့လိုမျိုးဆိုနေတယ်လို့ခင်မိပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကဒီကနေ့အထိဖမ်းဆီးခံရတဲ့သတင်းသမား140ကျော်နဲ့တေဆုံးသူ3ဦးအထိရှိခဲ့တယ်လို့ ISF ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်မှာဖမ်းဆီးခံထားတဲ့သတင်းသမား58ဦးအထိကျန်ရှိနေပြီးတော့အဲ့ဒီထဲက19ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်။ကျန်ရှိနေတဲ့သတင်းသမားတွေကိုအ мян ဆုံးပြန်လွှတ်ပေးစေချင်တယ်လို့သတင်းသမား2ဦးဖြစ်တဲ့မန်မျိုးမျိုးအေးကကမ္ဘာသတင်းလွတ်လပ်ခွင့်မှာတောင်းဆိုပါတယ
်။ဒီရင်ညီမတို့ကသတင်းမီဒီယာသမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေ။ကိုလိုကိုဒီကိုလိုကိုဒီတရင်တွေရင်းနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တော်တွေဖမ်းဆီးတာတွေအဲ့လိုမျိုးမလုပ်သေးဘူးပြီးလို့ရှိရင်ဒီဖမ်းဆီးထားတဲ့တရင်သမားတွေကိုလည်းပြန်လွှတ်ပေးစီရှင်တို့တောက်ဆီပါရှင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတရင်သမားတွေကိုဖမ်းဆီးထောင်ချတာသာမကတရင်မီဒီယာဆက်တခုကိုလည်းလုပ်ငန်းလိုင်စင်ရုပ်သိမ်းထားပါတယ်တရင်သမားအများပြားလည်းထွက်ပြေးတိမ်းရှောင်နေရပါတယ်ပြည်တွင်းမှာပဲတရင်ရယူတရင်လုပ်ငန်းလုပ်ကင်သူတွေရှိနေသေးပေမဲ့လည်းအများစုကတော့တိုးတိုးတိတ်တိတ်နဲ့လုပ်ငန်းလုပ်ကင်နေရတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညံပြပြပေးခဲ့တဲ့သတင်းသမားတွေသတင်းရယူဖို့ခက်ခဲလာတဲ့အခြေအနေကြောင့်ပါရှင်။အခုဆက်ပြီးတော့ကလေးမြို့တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဒီနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့နယ်စစ်ရေးတင်မာမှုအခြေအနေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်
။တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားဒီကနေ့တိုက်ပွဲပြင်းထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးတင်မာနေတဲ့တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့လေကြောင်းရဟယင်3တိုက်ခိုက်တဲ့အထိပြင်းထန်နေတယ်လို့ဒီသက်ကံဥဖို့အောင်ကပြောပါတယ
်ဒီညနေပိုင်းပေါ့ညနေပိုင်း3နာရီတောက်ကပေါ့ဟာစီနစီနဲ့လာပြီးတော့လေရင်ပြတ်ခတ်မှုပေါ့နော်အဲ့ဒါလည်းလုပ်သွားတယ်လို့အဲ့ဒါရှေ့စီးဖက်ရှေ့စီးချားတော့ပေါ့နော်တင်သားချားတော့တောက်လျှောက်ရွာချင်းဆက်ရွာပေါ့တိုက်ပွဲကြတော့တောက်လျှောက်ဖြစ်နေတာပေါ့ PDF ကနေတော့ရောက်တိုက်တဲ့ပုံမျိုးကြီးကသူတို့ကစစ်ကြောင်းထိုးတာပေါ့စစ်ကြောင်းထိုးပြီးတော့မှသူတို့ကကနေလက်လက်ကြီးနဲ့စပြီးတော့တွေ့လို့မျိုးတိုက်ပွဲစပြီးဖြစ်တာပေါ့လေကြောင်းပြက်ခတ်မှုတွေကဖြစ်လာတော့ကြတော့ဒီတွေလည်းဟိုပုံနေရပေါ့ကာကွယ်ရှိတဲ့နေရာတွေက
အထူးဖြစ်ဒီအရှိစီရှာတော်နွားရွာတင်သားရှာဖို့အဆရှိတဲ့ရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတာပါဒါအပြင်ဒီမနေ့မှာအရှိစီရှာဖို့ရွာဘက်မှာဖြစ်တဲ့တိုက်ပွဲအခြေအနေကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကခုလိုပြောပါတယ် ကလေးမျိုးနဲ့တောင်ပိုင်းကြီးသားဒီနေ့တိုက်ပွဲဖြစ်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကမီလာနှစ်ရက်နေ့တိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်မင်းထွန်းကခုလိုပြောပါတယ်။
ဒီနေ့ဖြစ်တာကတော့မကြီးသေးဘူးဗျာကလေးမှာတော့မနေ့ကတော့ကျွန်တော်တို့နေ့လယ်စနေနေ့လောက်မှာတော့ကျွန်တော်တို့ကလေးမျိုးနဲ့အဲ့ဒီအရှိစီးရွာဘက်မှာပုံစံရေးတက်တယ်ကိုမိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့တဲ့ဟာမျိုးရှိတယ်။ရွာဘူးရွာရဲ့အနောက်ဘက်မှာလည်းဒီကအမိကြံအကြံပေးအခွဲနဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်။ဒီအဲ့မှာတော့ကျွန်တော်တို့ကသစ်တီချိုအားစားဆ
တိုက်ပွဲအတွင်းမှာရှေ့စီးရွာမရှိခံရတယ်လို့ဒေသခံဥဖော်အောင်ကဆက်ပြောပါတယ
်ရှေ့စီးကတော့ဘုံကြောင်လဲပါပါပြီရွာလုံးကျွတ်ပေါ့အင်ချေ900ကျော်900ကျော်ပါပြီဟုတ်မရှိခံရတာဟုတ်အဲဆက်ကောင်စီကပေါ့နော်ဆက်ကောင်စီကဒီကောင်ကဆက်မတိုက်ပဲနဲ့မြည်ပဲပတ်ရှုဒီလိုလည်းမလို့ကြတော့ဒုက္ခတွေရောက်နေကြတော့
ရွာမရှိခံရလို့ရွာသား2000ခန့်ဟာမိဘတင့်ပြီးတော့ဘေးလွယကိုတင်းရှောင်နေကြရတယ်လို့ဒေသတွင်းစစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်ဆစ်ဆောင်စီကမင်းစစ်ဘေးကောင်ရှောင်ကြရလဲရှိရဒါပြီးတော့ဂျွာနာနီအဲ့ဒါကိုပြောင်းသွားကြရလဲရှိရဒီဟာလုံးနီးပါအခုကမရုပ်ကန်နေရတော့ခါကြတော့ဆောင်ကနန်းတော့ရှိမှာဗျာလောရှောင်နေကြတော့2000ဝင်ကျင်တော့ရှိမှာဗျာစားဝတ်နေရတော့ဒီတော့ရဲအိမ်မှာလည်းနေကြလဲရှိရတတို့ဆိုလို့ချင်းပြည့်စီရှောင်ကြရလဲရှိ
အရှိစီးကြီးရွာဟာနေပေါင်း800ကျော်ရှိပြီးတော့ဒေသခံတွေကတော့အားလုံးနှီးပါလောင်ကျွမ်းတယ်လို့ပြောကြပေမဲ့အင်ချေဘလောက်ထိလောင်ကျွမ်းခဲ့ရဆိုတာကိုတော့တိကျကျမသိရသေးပါဘူးစစ်ကောင်စီပြောခွင့်ရသူကတော့အရှိစီးရွာမီးလောင်တာမရှိဘူးဆိုပြီးတော့ညင်းပါတယ်ဧပြီလ29ရက်နေ့တုန်းကကလေးမြို့နယ်တောင်ပိုင်းအရှိစီးကြီးရွာဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တိုက်ပွဲတွေဖြစ်မှုဖြစ်စဉ်တွေမှာနေရက်ကနေပြီးတော့ထွက်ပြေးတင်းရှောင်လာတဲ့ရွာသားတွေမြစ်တာမြစ်ကိုဖျက်ကူးစဉ်သရားကျိုးကြလို့လူ9ဦးထက်မနည်းသေဆုံးမှုတွေလည်းရှိခဲ့ပါတယ်ဧပြီလ17ရက်နေ့ကလည်းကလေးမြို့နယ်ကလေးကန်ကောလမ်းပေါ်မှာရှိတဲ့နှချောင်းကြီးရွာမိရှုခံခဲ့ရပြီးတော့ဧပြီလ12ရက်နေ့မှာအောင်ချမ်းသာရွာလဲစစ်ကောင်စီတပ်ကမိရှုရခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကြီးရွာတွေကိုမိရှုရမဟုတ်ဘဲနဲ့ PDF စစ်ကောင်တွေကိုရှင်းလင်းတာလို့ပြောဆိုတုံ့ပြန်ထားပါတယ်။ကလေးမြို့တောင်ပိုင်းဒေသမှာဧပြီလ29ရက်နေ့ကစပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံပြည်သူတွေဟာမြစ်တာမြစ်တစ်ဖက်ကမ်းမှာရှိတဲ့တောတောင်တွေနဲ့စစ်ပျိုးသားချင်းတွေစီမှာစစ်ဘေးရှောင်နေကြပါတယ်ခင်ဗျာ
။ကိုသားညိုပြောပြပေးခဲ့တဲ့ကလေးမြို့တောင်ပိုင်းကတိုက်ပွဲအခြေအနေကြောင့်ပါရှင်။ဒီကနေ့ညအတွက်သတင်းပြပွဲချက်တွေကဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American အသံလွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးအင်္ဂါညအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ American နိုင်ငံရေးသတင်းဆောင်ပါကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ American Outlook တော့ဥက္ကဋ္ဌ Nancy Pelosi Ukraine ကိုတွားရောက်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။American Outlook တော့ဥက္ကဋ္ဌ Nancy Pelosi ဟာ Ukraine နိုင်ငံ Kyiv မြို့တော်ကိုတွားရောက်ပါတယ်။စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမြို့တော်ကိုတွားရောက်တဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေကအစစ်အမြင့်ဆုံးခေါင်းဆောင်ဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ခီးစဉ်အတွင်းရုရှားရဲ့ကျူးကျော်မှုကိုဇွန်နဘန်ကြီးကြီးအညံ့မခံခုခံနေတဲ့ယူကရိန်းအတွက်အကူအညီအထောက်ပံ့တွေပို့ပေးဖို့ကတိပေးခဲ့ပါတယ်။ Arash Ara Basari ရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရပင်မြို့တော်ကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လူနေအိုးအိမ်တွေဖျက်ဆီးခံရတဲ့ပုံတွေဒရုန်းယာဉ်တွေနဲ့ရိုက်ထားတဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်ပြီးမနေ့ကတနင်္ဂနွေနေ့ကတော့တိုင်းပြည်တော်ကသုတ်တန်သင်္ချိုင်းတွေမှာစစ်အတွင်းသေဆုံးခဲ့သူတွေအတွက်ယူကရိန်းနိုင်ငံသားတွေတွားရောက်ဆုတောင်းကြပါတယ်။ဒ ထောင်ထဲကြီးတဲ့ယူကရိန်းနိုင်ငံသားတွေအများစုကရက်သားတွေကျူးကျော်စစ်ထဲမှာတည်ဆုံခဲ့တာကြောင့်လဲဒီနေ့ဟာစိတ်မကောင်းစရာကြေကွဲဝမ်းနေရတဲ့အချိန်မှာရုရှားရဲ့ကျူးကျော်မှုကိုစတင်နေတဲ့ယူကရိန်းရဲ့ခုခံတိုက်ပွဲကိုမရေမရိုင်ထောက်ပံ့ကူညီဖို့အမေရိကန်ပြည်ထောင်စုဦးဆောင်တဲ့အင်အားကြီးအနောက်နိုင်ငံတွေကအခိုင်အမာဂရီပေးနေကြပါတယ်။အမေရိကန်နိုင်ငံရေးမှာသဗ္ဗတဘီးရင်တတိယဩဇာကြီးဆုံးဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုသွားရောက်ပြီးယူကရိန်းသမ္မတဗော်လဒိုမာဇယ်လန်စကီနဲ့တွေ့ဆုံခဲ့တဲ့အကြောင်းတင်းကုန်နေတဲ့ကသဗ္ဗတယုံကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာယူကရိန်းသံမတ်ကြီးအော်ဆနာမာဂါရိုဘာကတော့ဒီကီးစင်ဟာမာမိတ်တွေနဲ့ခိုင်မာတဲ့လက်တွဲမှုကိုပြသလိုက်တာလို့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောပါလေ
It was a special delight to see Madam Speaker.
အော်လတော်ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ကခီးဖ်မှာအခုလိုကျမတို့သမ္မတနဲ့အထူးတွေ့ရတဲ့အတွက်အထူးပဲဝမ်းမြောက်မိပါတယ်။ဒါကယူကရိန်းကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတယ်ဆိုတာကိုပြသလိုက်တဲ့လက္ခဏာပါ။လွတ်မြောက်မှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲမှာအမေရိကန်တွေဟာကျမတို့ရဲ့ညီကိုမောင်နှမတွေဆိုတာကျမတို့ခံစားမိတယ်လို့သိရှိနားလည်ပါတယ်။
ယူကရိန်းကီးစင်ပြည်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အဖွဲ့ဟာပိုလန်နိုင်ငံကိုသွားရောက်ပါတယ်။ယူကရိန်းအတွက်နောက်ထပ်ငွေကြေးအကူအညီတွေပေးဖို့သမ္မတဂျိုးဘိုင်ဒန်အစိုးရမကြာခင်ကတောင်းဆိုထားတဲ့ကိစ္စကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုထည့်သွင်းပြောဆိုသွားပါတယ
်
။33ဘီလီယံဒေါ်လာပါ။ဒါကအင်မတန်များတဲ့ငွေကြေးပမာဏဖြစ်ပါတယ်။အခု 73.6 ဘီလီယံဒေါ်လာပေးပို့နိုင်ခဲ့တာကိုကျမဂုဏ်ယူပါတယ်။ပေးပို့တဲ့ငွေပမာဏရဲ့နောက်ဆုံးလက်ကျန်ကိုယူကရိန်းမှာအခုသုံးနေရတာပါ
။သမ္မတဘိုင်ဒန်တောက်ခံထားတဲ့ငွေတွေကအများစုဟာယူကရိန်းကိုလက်နက်တွေထောက်ပံ့ရေးအတွက်အသုံးပြုမှာဖြစ်ပါလေ။အတည်ပြုချက်မပေးနိုင်တဲ့အခုဗီဒီယိုထဲမှာရုရှားစစ်လက်နက်တွေကိုယူကရိန်းမျိုးသားစောင့်ကြံရေးတပ်ဖွဲ့ကတိုက်ခိုက်သိမ်းပိတ်ထားတယ်ကိုပြသပါလေ။ယူကရိန်းဘက်ကပိုပြီးအကောင်းတဲ့ပြစ်နိုင်တဲ့လက်နက်တွေလိုတယ်လို့လည်းတပ်ဖွဲ့ဝင်တွေကပြောပါလေ။ဝေဖန်သူတွေကတော့အခုကိုလိုအပ်နေပြီဆိုပြီးပြောဆိုကြတာပါ။အော်လတ်တော်နိုင်ငံသားကြီးကော်မတီမှဥဆောင်ပါဝင်တဲ့ Republican အော်လတ်တော်အမတ် Michael McCall ကတင်းငွေတွေက ABC ရုပ်သံကိုအခုလိုပြောပါလိမ့
်။ Every day we don't send them more weapons.
ကျွန်တော်တို့လက်နက်တွေထပ်ပြီးမပို့နိုင်တဲ့နေတိုင်းလူတွေဒီထက်ပိုပြီးအသက်ခံရပါလိမ့်မယ်။ဒီစစ်ပွဲရှုံးသွားနိုင်တဲ့နေပါ။ယူကရိန်းနိုင်ငံအနေနဲ့ဒီစစ်ပွဲမှာသူတို့အနိုင်ရနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အနိုင်ရဖို့အတွက်လိုအပ်တဲ့အထောက်အပံ့တွေလက်နက်တွေကျွန်တော်တို့ပေးရပါလိမ့်မယ
်ဒီတော့တွင်ယူကရိန်းတပ်ဖွဲ့တွေအနေနဲ့တခါတော့ကသူတို့အိမ်လို့သတ်မှတ်ခဲ့တဲ့ရှင်းလင်းပြည်တိုက်ပွဲမရှိခဲ့တဲ့နေရာတွေမှာတောင်အပြင်းထန်တိုက်ခိုက်ဓာတ်တွေကိုရင်ဆိုင်နေရပါတယ်ချာနီဟက်မြို့မှာဆိုရင်ရုရှားဘက်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်အိုးအိမ်တွေပြိုကျပျက်စီးနေပါတယ်ကီးဖ်မြို့တော်မြောက်ဖက်ခြေရွာတရွာကိုယူကရိန်းတပ်တွေအွန်လိုင်းကျင်းလိုက်တမင်ပြောင်းရွှေ့ပြီးရုရှားတပ်တွေရှေ့တို့မလောင်ကာကွယ်နေပါတယ်ဒေသခံတယောက်ကတော့အခုလိုပြုံပြီးခုခံတာကပိဆာဂျူနတ်တဲ့အောင်မြင်မှုတွေရနေတယ်လို့ပြောပါလေကျူးကျော်လာတဲ့ရုရှားတပ်တွေကိုရှေ့မထိုးနိုင်အောင်မောင်းထုတ်နေတယ်လို့ပြောဆိုတာပါရုရှားတပ်တွေဝိုင်းရံပိတ်ဆို့တာခံနေရတဲ့မာရီယိုပိုမြို့ကြီးကရက်သားတွေအတွက်တော့အရင်နဲ့စာရင်မျောလင်းချက်နည်းနည်းပိုရလာပါလေရုရှားကျောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့ကြီးထိန်းချုပ်ထားတဲ့ကြေးရွာကဒါဇင်နဲ့ချီတဲ့ရက်သားတွေကိုဖေးလို့ရအောင်ကယ်တင်ခဲ့ကြပါလေအဇော့စတဲတမနီစေယုံဘုံကိုကျင်းနေတဲ့မှာပုံအောင်နေတဲ့ရက်သားတွေကိုကယ်တင်နိုင်ခဲ့တဲ့အကြောင်းကုလသမဂ္ဂကလည်းအတည်ပြုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအဲ့ဒီဆက်ယုံမှာယူကရိန်းမျိုးသားစောင့်ကြည်တပ်ဖွဲ့ဝင်တွေကယူကရိန်းနိုင်ငံတော်သချင်းတည်ဆုံနေတဲ့အတည်ပြုချက်မပေးနိုင်တဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်ခဲ့ပါသေးတယ်ခင်ဗျာ။
ဥဒိန်ထိုင်ကိုပြပြပေးသွားတဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုည10:00အထိထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်
။ VOA အမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလောင်းဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါ၏နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ၏ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေရပါ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီထဲမှာအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါရှင်ကမ္ဘာလက်ခီးသွားတွေအသွားများတဲ့တောင်အာရှကတိရီလင်္ကာနိုင်ငံမှာနလန်ထကာဇာခီးသွားလုပ်ငန်းတွေတခါပြန်ထိခိုက်နေပါတယ်။နိုင်ငံသားချင်းငွေတွေပြန်မဆက်နိုင်တဲ့အထိနိုင်ငံသားငွေကြေးကျပ်တဲနေတာကြောင့်နိုင်ငံသားငွေနဲ့ဝယ်ရတဲ့ကုန်ပစ္စည်းတွေရှားပါနေတယ်လို့မီးတွေလည်းမကြပါကြပြက်နေပါတယ်။ဒီလိုအခြေအနေတွေကြောင့်မှကမ္ဘာလက်ခီးသွားဧည့်သည်တွေဘလို့လည်ပတ်နေကြသလဲဆိုတာကိုမဆုမြတ်မွန်တဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပါရှင်။
ထောင်အားရှာနိုင်ငံတွေထဲမှာရှေးဟောင်းမြို့တွေလှပတဲ့ပင်လယ်ကမ်းခြေတွေကဘာဝတော်ရိုင်းတိရစ္ဆာန်တွေကိုအနီးကပ်ကြည့်နိုင်တဲ့ safari key တွေကြောင့်သီရိလင်္ကာနိုင်ငံစီကိုကဘာတော်ငါဧည့်သည်အများအပြားလာလည်ကြပါတယ်ကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့တဲ့သီရိလင်္ကာခီးသွားလုပ်ငန်းနလန်ပြန်လည်ထစပြုနေချိန်နိုင်ငံထဲမှာဗန်ဒါရိတ်အချက်အတဲနဲ့နိုင်ငံရေးပြဿနာတွေဖြစ်နေတာကြောင့်ခီးသွားလုပ်ငန်းတွေတစ်ခါပြန်ပြီးထိခိုက်နေပါတယ်နိုင်ငံသားအကျွေးငွေတချို့ကိုပြန်မဆက်နိုင်တော့ဘူးလို့အစိုးရကကြေညာခဲ့ပြီးတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အပါအဝင်နိုင်ငံတကာကငွေကြေးထောက်ပံ့အကူအညီပေးဖို့အတွက်တောင်းဆိုနေပါတယ်။နိုင်ငံသားငွေကြေးအလွတ်အမင်းလိုအပ်နေတဲ့အတွက်နိုင်ငံသားသွင်းကုန်တွေလည်းမဝယ်နိုင်တဲ့အခြေအနေဖြစ်နေပါတယ်။ကိုလံပိုမြို့တော်အပါအဝင်မြို့တော်တော်တော်များများမှအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။အချိန်ကြာမီးတွေပြက်နေတာအခြေခံလိုအပ်ချက်တွေပြက်လက်နေတာဒက်စီနဲ့ဆေးဝါးရှားပါနေတာကြောင့်ခီးသွွားလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်။စိတ်မြေတွေလက်မှုတော်တွေကြောင့်ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ထားတဲ့ဘာလာပီဒီယာကန်ယူရမ်မြို့မှာဆိုအခုအတော်လေးခြောက်ကန်နေပါတယ
် We have boards. It's running by the fuel. Fuel cost is going up.We have a restaurant.
ကျွန်တော်တို့ရဲ့မော်တော်ဘုတ်တွေမောင်းနိုင်ဖို့73စီလိုပါတယ်။73စီဈေးတွေကခေါင်းခိုက်နေပါတယ်။ကျွန်တော်တို့စားတောက်ဆိုင်တွေအတွက်လိုတဲ့အစားအသောက်တွေ၊ဒိန်ကဲတွေ၊ထောပတ်တွေ၊မာဂျရင်းတွေ73စီတွေဝယ်ရပါတယ်။အဲ့ဒါတွေအားလုံးဈေးတက်နေပါတယ်။အလုပ်သမားတွေအတွက်လကလည်းပြီးရပါသေးတယ်။ဒီပုံမျိုးဆက်သွားလို့မဖြစ်နိုင်ပါဘူး။ဈေးတက်နေတာတွေအားလုံးကာမိအောင်လို့ခီးတဲ့တွေစီကယူလို့လည်းမဖြစ်ဘူးလေ။ခီးသွားလုပ်ငန်းတကယ့်ကိုထိခိုက်နေတာပါ။
ဟိုတယ်လုပ်ငန်းတွေလည်းပတ်နိုင်ဖို့ဈေးတွေအဆမတန်တက်နေချိန်ဝင်ငွေကလည်းထက်ဝက်လောက်ကျဆင်းသွားတယ်လို့သူကပြောပါရယ်။နိုင်ငံမှာမီးတွေမကြမကြပြက်နေတာကလည်းစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ပြဿနာကြီးဖြစ်နေပါရယ်
။
မီးတွေကပြက်တော့ကျမတို့လုပ်ငန်းအတွက်တိတ်ခတ်ခဲ့ပါရယ်။လက်ရှိအခြေအနေကြောင့်ကျမတယောက်တည်းမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတာပါ။ကျမတို့တိုင်းပြည်အခုဖြစ်နေတဲ့အခြေအနေအတွက်အရန်လည်းစိတ်မကောင်းဖြစ်ရပါရယ်။တိုင်းပြည်ကအနေရဖြစ်မဲ့အခြေအနေပါလူတွေအများကြီးလည်းငတ်နေကြတယ်သိပ်ဝမ်းနေစရာကောင်းပါတယ
်သီရိလင်္ကာနိုင်ငံထဲမှာစီးပွားရေးနိုင်ငံရေးမတိမငိမ့်ဖြစ်နေပေမဲ့ကမ္ဘာလက်ခီးတဲ့တွေအတွက်လုံခြုံရေးပိုင်းကတော့တိတ်ပြီးစိုးရိမ်စရာမရှိလာသေးဘူးလို့ဂျာမနီနိုင်ငံကလာလေတဲ့ဒီဧည့်သည်ကပြောပါတယ
် In terms of public security I think it's okay I would stay away from the hotspots which
များပြည်သူလုံခြုံရေးပိုင်းကိုကြည့်ရင်အဆင်ပြေတယ်လို့ကျွန်တော်တို့ထင်ပါတယ်လူစုလူဝေးနေရာတွေပြဿနာရှိနိုင်တဲ့နေရာမျိုးတွေတော့ကျွန်တော်ရှောင်ပါတယ်ဒီမှာအပန်းဖြေခီးထွက်လို့ရပါတယ်ဒါပေမဲ့ဒီကလူတွေကြုံတွေ့နေတဲ့ဇီဝရေးပြဿနာတွေကိုတော့သိထားဖို့လိုပါတယ
်ကိုဗစ်ကရောဂါမဖြစ်ခင်2018ခုနှစ်တုန်းကဆိုရင်သီရိလင်္ကာနိုင်ငံကြီးလာလေတဲ့ကမ္ဘာလှည့်ဧည့်သည်ကနှစ်တန်းခွဲလောက်ရှိခဲ့ပါတယ်သွားလေအပန်းဖြေစရာနေရာတွေများတာကြောင့်ခုလေခီးတဲ့တွေလာလေနေကြတာဖြစ်ပါတယ
် So this is a beautiful country and it really worth a visit here but you should be prepared like having your own power bank to
ဒီနိုင်ငံကတိတ်ကိုလှရတဲ့နိုင်ငံမှာလာလေရကြုံနှပ်ပါတယ် power bank တို့အိတ်ဆောင်ဓာတ်မီးတို့ကိုအိတ်ထဲအမြဲဆောင်ထားတာမျိုးကြိုးတင်ပြင်ဆင်ထားဖို့လိုပါတယ်ဒီနေ့ဒီမျိုးသွားလေလို့မဖြစ်နိုင်ဘူးအစီအစဉ်ပြောင်းပြီးနောက်နေ့မှသွားလေမယ်ဆိုတာမျိုးပြောင်းလွယ်ပြင်လွယ် flexible ဖြစ်ဖို့လည်းလိုပါတယ် အဲ့လိုမှမဟုတ်ရင်တော့ဒီနိုင်ငံလာဖို့မစင်စသင့်ပါဘူး
Well, in regards of getting something to eat, many restaurants are not open as usual.
စားရတဲ့အတွက်ပြောရရင်စားတော့ဆိုင်တော်တော်များများပုံမှန်မဖွင့်ကြပါဘူး။ဒါပေမဲ့တခုခုတော့ရှာဖွေစားတော့လို့ရပါတယ်။ကျွန်တော်တို့အတွက်ဓာတ်ရက်တိကတ်တာကတော့ဓာတ်စီပြဿနာပါ။သုံးပတ်အတွင်းသီးလင်္ကာတဝမ်းကို၃ဘင်းကားနဲ့ရှောက်လဲဖို့ပြင်ထားပေမဲ့ဓာတ်စီဆိုင်တော်တော်များများမှစီကုံနေတာဒါမှမဟုတ်ဆိုင်တွေပိတ်နေတာမို့လို့ဓာတ်စီရဖို့အတော်လေးခက်ခဲပါတယ်။
ဗန္ဒာရီအချက်အတဲနဲ့စီးပွားရေးပြဿနာတွေမဖြစ်ခင်အခု2022ခုနှစ်မတ်လမှသီရိလင်္ကာနိုင်ငံကိုလာလည်တဲ့ခီးသွားဧည့်သည်တသန်းကျော်အထိရှိခဲ့တယ်လို့ခီးသွားလုပ်ငန်းဌာနကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဧည့်သည်အရေအတွက်တသိန်းကျော်ပြန်ပြီးတော့များခဲ့တာပါ။ဒါပေမဲ့ဧပြီလဇန်ပိုင်းကစပြီးနေ့စဉ်ရောက်လာတဲ့ခီးသည်အရေအတွက်နည်းလာနေတာမှလကုန်ပိုင်းမှာတော့တနည်းကိုဧည့်သည်2500လောက်ပဲရောက်လာတော့တယ်လို့သီရိလင်္ကာခီးသွားလုပ်ငန်းဌာနကစီးရင်ထုတ်ပြန်ပါတယ်။နောက်အနည်းဆုံးနှစ်လအထိဟိုတယ်ဘွကင်တွေအခြေအနေမကောင်းဘူးလို့ပေါ်တူဂီနဲ့ဒတ်ချ်လက်ရာအဆောက်အဦတွေကြောင့်ခီးသည်တွေအလာများတဲ့ဂဲလ်မျိုးကဟိုတယ်တာဝန်ရှိသူတယောက်က Riders သတင်းဌာနကိုပြောပြပါတယ
် Political crisis there people are protesting roads are blocked and for the tourist unit they need to travel and they need fuel
ငါရေးပြဿနာတွေရှိနေတယ်လူတွေဆန္ဒပြနေကြတယ်လမ်းတွေပိတ်နေပါတယ်ကမ္ဘာလဲခီးသည်တွေဆိုတာကသွားလာလဲပတ်ဖို့လာနေကြသူတွေပါသူတို့သွားလာနိုင်ဖို့ဓာတ်ဆီလိုတယ်တန်းစီစောင့်နေကြမှာမဟုတ်ဘူးလေဒီမှာဖြစ်နေတဲ့အခြေအနေတွေကိုသူတို့သတင်းတွေထဲမှာမြင်ကြမှာပါအဲ့ဒါတွေအကုန်လုံးကတက်ရောက်မှုတွေရှိပါတယ်တကယ်ကိုထိခိုက်နေတာပ
ါသီရိလင်္ကာနိုင်ငံထဲမှာလက်ရှိဖြစ်နေတဲ့ဗန္ဒာရဲ့အချက်အတဲပြဿနာတွေကြောင့်စီးပွားရေးပြန်လည်နလန်ထူနိုင်ဖို့လားနဲ့ချီအချိန်ပေးရမယ်လို့ခန့်မှန်းထားကြပါတယ်နိုင်ငံအတွက်နိုင်ငံသားဝင်ငွေတက်ပြမြောက်အများဆုံးရှာပေးနေတဲ့ခီးသွားလုပ်ငန်းတွေပြန်လည်ကောင်းမွန်စားမှာနိုင်ငံတွင်းမှာဖြစ်နေတဲ့ပြဿနာတွေကြောင့်တစ်ခါပြန်ထိခိုက်မှာကိုခီးသွားလုပ်ငန်းလုပ်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မောပါ
မဆုမြတ်မွန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အင်ကာညဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာအစီရင်ခံစာတွေမှာဖော်ပြနေတဲ့မြန်မာသတင်းလွတ်လပ်ခွင့်ဖိနှိပ်နေတဲ့အခြေအနေတွေထက်လက်ရှိမြေပြင်မှာရင်ဆိုင်နေရတဲ့သတင်းသမားတွေရဲ့အခြေအနေကပိုပြီးဆိုရကြောင်းပြည်ရင်းကသတင်းသမားတွေက VOE ကိုပြောပါတယ်အခုစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကသတင်းသမားတွေအနေနဲ့ရုပ်ပိုင်းဆိုင်ရာတမကစိတ်ပိုင်းဆိုင်ရာအရာပါလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်မန်အင်ဂျင်နိုင်တင်ဆက်တဲ့မေလ3ရက်ကမ္ဘာသတင်းလလခွနေဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါအားလုံးပဲဟုတ်ကဲ့
။ဟုတ်ကဲ့မင်္ဂလာပါ။မင်္ဂလာပ
ါ။ဟုတ်ကဲ့ကျွန်တော် VOE မြန်မာဘိုင်းကနေပြီးတော့ဒီမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးခန်းအစီအစဉ်ပြုလုပ်တာမှာဝင်ရောက်ဆွေးနွေးပေးကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကျေးဇူးတင်ပါတယ်။ကျေးဇ
ူးပါ။
โอเคအဲ့တော့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့ဟိုတက်မှတ်ပြထမ်းရတဲ့အကြောင်းရင်းထဲမှာလဲပေါ့เนาะအဓိကတော့သတင်းမီဒီယာတွေကိုစန့်ကျင်တိုက်ခိုက်နေတဲ့တိုက်ခိုက်ခံနေရတဲ့နိုင်ငံတွေကဒီသတင်းသမားတွေသတင်းမီဒီယာလုပ်ငန်းတွေကိုဟိုအကာအကွယ်ပေးဖို့ရယ်နောက်ပြီးတော့သူတို့ရဲ့လုံခြုံရေးကိုတေချာစေဖို့အတွက်နောက်တစ်ခါဒီသတင်းတောက်တွေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့လေအဲ့ဒီကျင့်ဝတ်ပိုင်းဆိုင်ရာတွေကိုဆွေးနွေးကြဖို့ရယ်နောက်သတင်းအမှန်တွေကိုတင်ပြတဲ့နေရာမှာဟိုအသက်ပေးခဲ့ရတဲ့သူတွေကိုဟိုဂုဏ်ပြုဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့မေလ3ရက်နေ့ကိုသတ်မှတ်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဟိုဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေဟိုဖိနှိပ်ခံနေရတဲ့အခြေအနေကိုကျွန်တော်တို့မြင်ရတဲ့အခါမှာပေါ့เนาะအထူးသဖြင့်ဒီသတင်းသမားတွေရဲ့ဒီရက်တီရေးလုံခြုံရေးနဲ့ပတ်သက်ပြီးတော့အခြေအနေတွေနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့အရင်ဆုံးသိကြပါတယ်ဟုတ်ကဲ့အခုဒီကိုချင်မင်းထွန်းဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့ CNI သတင်းဌာနရဲ့အက်ဒီတာတအုပ်လည်းဖြစ်တယ်နောက်ကိုရိုင်းလည်းသတင်းသမားတအုပ်လည်းဖြစ်တယ်နောက်ကိုမြင့်ကျော်ဟာဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့သတင်းသမားတအုပ်ဖြစ်တယ်နောက်အခုကျွန်တော်တို့အစီအစဉ်မှာပါဝင်ဆွေးနွေးတဲ့ကိုနေတန်မောင်ကတော့ဒါသူကိုရိုင်းထောင်တဲမှာဖန်စီထိမ့်သိမ်းခံထားရပြီးတော့မနစ်ကလွတ်မြောက်လာတာပေါ့လေမနစ်ကဒီလွတ်လာခဲ့ပြီးရဲ့နောက်ပိုင်းမှာအခုအမေရိကန်ပြည်ထောင်စုမှာဟိုခိတခဏနေထိုင်နေတဲ့ဒီကမာရွတ်သတင်းမီဒီယာကိုတီထောင်သူလည်းဖြစ်တဲ့ကိုနေတမောင်ကိုလည်းကျမတို့ကျေးဇူးတင်ပါတယ်အခုလိုအားလုံးပါဝင်ဆွေးနွေးကြတဲ့အတွက်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုသိရဖို့အတွက်ကိုဟိုကိုချင်မင်းထွန်းအနေနဲ့ဒီလက်ရှိသတင်းသမားတွေနောက်ဆုံးရင်ဆိုင်နေရတဲ့အခြေအနေကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရင်ဆိုင်ကြတော့ဒါအားလုံးပြည့်ရတဲ့အတိုင်းပေါ့ဒီသတင်းလေးတစ်ခွန်းဟိုအရင်အစက20ထက်ဆိုင်တော့တားရင်ကြာတော့တယ်လေဘယ်သူမှဟိုလွတ်လပ်လပ်သွားလို့မရဘူးလောက်လို့မရဘူးခံလို့မရဘူးဟိုနောက်တစ်ခွန်းကျတော့ကျွန်တော်တို့သတင်းတွေလေးများတဲ့အခါမှာဟိုခုံးဆက်တွေ့ရတဲ့အခါမျိုးအထက်ထက်ရပိုရှိလာတယ်အရင်တော့လောင်ရှိပါဘူးအခုဆိုတော့ကျွန်တော်တို့ပိုရှိလာတယ်ဒီကြားထဲမှာမှကျွန်တော်တို့ကဗာလဲဆိုသတင်းသမားတွေထဲမှာဒီprofessional line ပြောက်ပြီးတော့ဘတ်တီးလေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအဲ့ဒါကလည်းဒါစစ်တပ်အာဏာသိမ်းတဲ့အချင်းချင်းနောက်ပိုင်းမှာဖြစ်လာတဲ့အချင်းချင်းတွေဒါအရင်တော့ဟိုကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ဖြစ်နေတယ်ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်လည်းဒါမိခွင့်ထုတ်စရာတွေလည်းရှိလာတဲ့အတွက်ဘတ်တီးဖြစ်ပေါ်တဲ့ပုံစံမျိုးဖြစ်တယ်ဒီအချင်းတွေရှိတယ်ပေါ့လေပြီးရင်ကျွန်တော်တို့တည်င်းသွားကြည့်တော့ခါမှာလည်းအရင်တော့ဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံးကြုံရေးကိုဥသားပြရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးကြုံရေးနှစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့ဒီခက်ခဲတွေဒီအခြေအနေတွေတော့ကျွန်တော်တို့ဖြစ်နေတာပေါ့ဒီတည်တွင်းနဲ့ဆိုတော့ပို့ဆိုးတာပေါ့ဟုတ်ကဲ့ဒီကမှလုတ်တဲ့လူကြတော့အခြေအနေတမျိုးပေါ့
ဟုတ်ကဲ့အဲ့ဒီမှာဟိုစိတ်ပိုင်းဆိုင်ရာရောပါဒီလုံးကြုံမှုမရှိဘူးဆိုတဲ့အပိုင်းပေါ့နော်အဲ့ဒါအဲ့အခြေအနေကိုရှင်းပြပါလားရှင
်ဟုတ်ကဲ့မဟိုသူ့မှာပဲကျွန်တော်တို့ဒီရန်ကုန်မှာဆိုရရန်ကုန်မှာဒုံးသွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကလွတ်လပ်လပ်လပ်ကင်မာကြီးထမ်းပြီးသွားလဲဘာမှမဖြစ်ဘူးကျွန်တော်တို့အခုကကင်မာထမ်းသွားတာလို့ပြောတခုခုဆိုရင်ကင်မာမြင်းကိုပါဒါပါလဲဆိုတဲ့အမျိုးတွေကဟိုပြည်သူကလည်းကြည့်တယ်ဟိုဘက်ဟိုဒီလူမျိုးတစ်ခွက်လည်းကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီမှာကျွန်တော်တို့ကိုတခုခုတန်တရားဝင်ပြီးတော့ပြစ်ထဲလိုက်ပါမျိုးဒါမျိုးတွေဆိုရင်ညာတာရှိတယ်အရင်တော့ကဘလို့သွားတော့သွားလို့ရတယ်အခုကကြာကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတော့အမြင်မျိုးနဲ့ကျွန်တော်တို့ဟိုဘာမှမမီးဘဲနဲ့ဆွဲစီသွားမှမျိုးကိုကျွန်တော်တို့ကဒီဟာတွေပါတွေးနေရတဲ့ပုံစံမျိုးအရင်တော့ကြာဒါတွေတွေးပြရမယ်ကျွန်တော်တို့ကဘယ်ချင်းဘယ်နေရာဘယ်ချင်းဘယ်ကာလဘယ်ဘယ်ဘဲသွားတော့ဘာမှမဖြစ်စိတ်ပိုင်းဆိုင်ရာရှင်းသားရမလို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကရှင်းတာအမြင်ကိုရေးတယ်အခုစိတ်ပိုင်းဆိုင်ရာဒါတွေဖြစ်တာဟုတ်ကဲ့ငါသွားလိုက်တဲ့ဟာမှာဒီလိုလည်းမရှိရလားတကူငါ့ကိုမေးလိုက်မှမျိုးရှိလားမေးရင်ငါဖြေတဲ့အမှန်ဖြစ်ဖို့မဖြေနိုင်တာဘူးဖြစ်သွားမယ်ဆိုတော့ဒါလိုပါအကုန်လုံးတွေးရတယ်။အဲဒါဆိုဟိုသတင်းမီဒီယာတွေမှာတဲမှာကိုပါကျွန်တော်တို့ဟိုထင်ခါတာရှိတာဟုတ်ဒီကောင်ကဘယ်ဘက်ကလဲဒီသတင်းဌာနကဘယ်ဘက်ကလဲဆိုတဲ့ဟာတွေမှာကျွန်တော်တို့တန်မြတ်ဝင်သွားမှာလို့ဆွေးနေဆိုတော့စိတ်ပြီးပါခံရတာဒါမျိုးတွေကိုကျွန်တော်ကဟု
တ်ကဲ့ဟုတ်ကဲ့အဲ့တော့ကွန်မြူနတီအခုလိုမြန်မာနိုင်ငံကသတင်းသမားတွေအခုရင်ဆိုင်နေတဲ့အခြေအနေပေါ့နော်အဲ့တော့ဟိုဘက်လားဒီဘက်လားဆိုတဲ့အနေအထားတွေကိုလည်းဟိုစိုးရိမ်နေရတယ်ဆိုတော့အခြေအနေတွေကဘယ်လောက်ထိစိုးနေတယ်လို့သုံးသပ်လဲရှင
်ဟုတ်ဟိုကိန်းကနေနဲ့ပြောရင်ပေါ့နော်ဟိုဒီဟာကတော့ဟို report တွေစီရင်ခံစာတွေထဲမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့ report တွေတွေရောဟို AAPP လို့စီရင်နေတဲ့မှာရောကြည့်လိုက်မယ်ဆိုရင်အော်ဒီပြီးခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းမှာသတင်းသမား130ကျော် 140 ဝန်းကျင်လောက်ဖမ်းခံရတယ်သို့မဟုတ်တရားစွဲခံရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဟိုဒီတစ်နှစ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီနောက်ပိုင်းကနေစပြီးတော့အခုလောက်ထိအတွင်းမှာသတင်းသမား30 40 50ကအများတန်းဟိုထိမ့်သိမ့်ခံရတဲ့အထည်ကိန်းကနန်းအဲ့လောက်ရှိတယ်ဟိုချိန်လွတ်လိုက်တဲ့အချိန်မှာ30ဝန်းကျင်လောက်ရော့သွားတယ်နောက်ခါပြန်ဖမ်းတဲ့50ကျော်တက်လာတယ်နောက်ခါနောက်တစ်ကြိမ်လွတ်တယ်15ရက်လွတ်တယ်တခါပြန်ရော့သွားတယ်ဒါပေမဲ့နောက်ပြန်ဖမ်းတော့ပြန်တက်လာတယ်ပေါ့နော်ဆိုတော့လက်ရှိ50ကျော်ရှိတယ်ဆိုတော့ဒီကိန်းကနန်းကကိန်းကနန်းနဲ့ပဲပြောရင်ဒီကိန်းကနန်းကဟိုကဘာမှာသတင်းသမားဒုတိယအများဆုံးဖမ်းခံထားတဲ့နိုင်ငံဖြစ်နေတာပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်တယ်ဆိုရင်ဟုတ်လားမြန်မာနိုင်ငံမှာသတင်းသမားအရေးအတွက်နဲ့ကြည့်တယ်ဆိုရင်ဒီဟာကဟို ratio ဖမ်းခံတဲ့ ratio ကအားလုံးထက်မြင့်မယ်လို့ထင်တယ်တရုတ်နိုင်ငံတည်းလည်းမြင့်လိုက်မယ်လို့ထင်တယ် ratio ရပြန်ပြောရင်ပေါ့နော်ဆိုတော့ဒီဖန်ခံတဲ့ဟာကနံပါတ်1ဟိုအထင်ရှားဆုံးဖြစ်တယ်အားလုံးစွတ်စွတ်ပြောသလိုပဲကိုချင်းမင်းထုံးပြောသလိုပဲဖန်ခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညမပြတ်ပြည်တွင်းထဲမှာနေနေတဲ့သတင်းသမားတွေဟိုသတင်းလုံနေတဲ့လူပေါ့တခါလေသတင်းလုံမလုံတော့ဘူးကိုက6လတစ်နှစ်လောက်မလုံတော့ဘူးကိုတခြားလုံကြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလိုအရင်တော့သတင်းမှာဆိုရဟနဲ့ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလောက်တော့သည့်တိုင်အောင်ကိုသတင်းသမားဖြစ်နေသည့်တော့အဲ့လိုမျိုးဟာကသတင်းသမားလောက်ခုတဲ့လောက်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနေညာမပြတ်အဲ့ဒီအတွေးကခေါင်းထဲမှာရှိကြတော့ပေါ့နော်ဟိုကျွန်တော်ကသတင်းကနေမဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအန်ရေမများသည့်တိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအန်ရရရှိတာပဲ ဆိုတော့ဟိုပြန်ကောက်ရရင်တရင်သမား90ကျော်ကျင်းနောက်နဲ့မှရှိတယ်နောက်တစ်ခါတော့ဟိုနှစ်နှစ်ကနေအနည်းဆုံးနှစ်နှစ်ကနေဟလာဟို10နှစ်10နှစ်17နှစ်လောက်ပြီဟိုပြည်နယ်ချခံရတဲ့ဟာတွေရှိတယ်နောက်ဆွဲခံတာဟိုတရားဆွဲဆိုစေတဲ့အမှုတွေလည်းရှိတယ်နောက်သတင်းဌာန7ခုပိတ်တယ်နောက်တစ်ခါတော့တကယ်တမ်းကျတော့7ခုပဲပိတ်တာဟိုဒီသတင်းသမားတရားကြောဖန်ခံတဲ့ဟာနဲ့ဟိုပိတ်သွားတဲ့သတင်းဌာနအဲ့2ဆ3ဆလောက်ရှိတော့ကျွန်တော်တွေ့ရတာပေါ့နောက်တစ်ခါပြည်တွင်းကနေဟိုထွက်ဟိုပြည်တွင်းကနေဟိုဘယ်လိုခေါ်မလဲလွတ်မြောက်နိုင်မြေတို့မဟုတ်ဟိုအင်ကြီးချင်းနိုင်ငံတို့မဟုတ်တတိယနိုင်ငံကိုရွှေ့ပြောင်းထွက်ပြေးသွားတဲ့ထွက်ပြေးတယ်ပဲပြောမှာနော်ဟိုတိမ်းရှောင်သွားတဲ့သတင်းသမားကြီးတွေကလည်းရာနဲ့ချီရှိတယ်ပေါ့နော်ဆိုတော့ဒီအရာအလုံးကြည့်လိုက်ရင်ဒီသတင်းလွတ်လပ်ခွင့်အခြေအနေကမြန်မာနိုင်ငံအခြေအနေကဘယ်ဟိုဘလောက်ထိထိုးစင်းနေတယ်ဆိုတဲ့ဟာကဒီကိန်းကနေနေပဲပြောရမှာတင်ပါတယ်ဒီတစ်နှစ်တာဟလာ RSF ရဲ့ Freedom House ရဲ့ Index တွေဒါပေမဲ့အဲ့ဒီ Index တွေထက်ကိုကျွန်တော်တို့ဒီညီပြင်းမှာဟိုမြင်နေရတဲ့ခံစားနေရတဲ့ဟာကပို့ပြီးတော့ညားတယ်လို့ကျွန်တော်ထင်ပါတယ် Index ကတခြားလေအကြောင်းအကြောင်းသူတို့ဟိုဗာလဲစံနှုန်းတွေ9ချက်လောက်ပုံမှာအခြေခံပြီးသူတို့ကတိုင်းတာကြတာ哦ဒါပေမဲ့တကယ်တမ်းကျတော့ဟိုချင်းချောင်းမှုလို့စောစောပြောတဲ့အချိန်မီရေးဟုတ်လားဟိုမလုံးချုံတဲ့ဟာကနံပါတ်1လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီအခုအထူးသဖြင့်ဒီဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်ကိုအဖိနှိပ်ဖိနှိပ်တဲ့အခြေအနေကကမ္ဘာပေါ်မှာဟိုအဆိုးရွားဆုံးနိုင်ငံကြီးစီးနေမှာလေဟိုတတ်မှတ်ပြဋ္ဌာန်းခံရတဲ့ပေါ့နော်အထူးသဖြင့်ဆောစောကကိုမြင့်ကျော်ပြောထားတဲ့နေရာလည်းပါပါတယ်ဒီ RSF တို့လိုနိုင်ငံတကာဒီတည်င်းဆောင်ကြီးအဖွဲ့ကြီးတွေပေါ့လေတင်းလွတ်လပ်ခွင့်ဆောင်ကြီးအဖွဲ့ကြီးတွေရဲ့အစင်ခန်းစားတွေအရာပေါ့နော်ဆိုတော့အဲ့တော့ဒီလိုတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်တဲ့အကျိုးဆက်ပေါ့နော်အဲ့ဒီပုံမှာကိုနေတမောင်ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ RSF 2နောက်တစ်ခုကဒီနိုင်ငံတကာတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကျွန်တော်ဒီမြန်မာပြည်ဟာဒုတိယအဆင့်လို့ပြောတယ်ပေါ့နော်အဲ့တော့တင်းသမားဖန်ခံရတဲ့တင်းသမားဥယေတကယ်တမ်းတင်းပညာရက်နဲ့အသက်မိုးဝမ်းကြောင်းပြုနေတဲ့တင်းတော်တွေရဲ့ဥယေနဲ့အချိုးချမယ်ဆိုရင်ကျွန်တော်တိုင်နဲ့ကျွန်တော်နိုင်ငံအများဆုံးဖြစ်မှာတယ်ဆော်နာကူမြေကျော်တို့ပြောသွားတယ်အခုကနောက်တစ်ဆင့်ကဘလို့ဖြစ်လဲဆိုတော့စိတ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းအကျောင်းကြောင့်ထွက်ပြေးပြီးတော့သတင်းပညာရဲ့နေဆက်တံမိုးဝဲကြောင့်ပြုနေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထပ်တိုးလာတယ်ဆိုလိုတာကတရင်လွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကတရင်တော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီတရင်အလုတ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်။နောက်ပထမဆွေးနွေးတဲ့အတည်းမှာကျွန်တော်တို့ကဘလို့အကျိုးဆက်တွေဖြစ်လာလဲဆိုတော့ဟိုအချို့ကပြောတယ်နိုင်ငံရေးရပတ်လိုက်မှုပေါ့ပတ်မလိုက်ဘူးပေါ့ကျွန်တော်တင်နေကျွန်တော်နိုင်ငံကပြည်ဝင်စစ်ဖြစ်နေတာကိုကျွန်တော်တို့မမေ့ဘူးလို့ပဲပြည်ဝင်စစ်ဖြစ်နေတဲ့အတွက်နိုင်ငံသားတိုင်းပြည်တွေမှာလို့နိုင်ငံရေးပါတီချင်းချင်း conflict ဖြစ်လို့သတင်းသမားတွေကဗတ်လိုက်ရတယ်နိုင်ငံရေးတော့ဗတ်လိုက်တယ်မလိုက်ဘူးဆိုတာနဲ့အခုလို့ပြည်ရင်းစစ်ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပုံမှန်လေးပြောရရင်ဓမ္မနဲ့အာဓမ္မပေါ့ဒီအာဏာသိမ်းစစ်တပ်ဘက်ကလိုက်တယ်မလိုက်ဘူးဒီဘက်ကအတိုက်ခံဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဘက်ကလိုက်တယ်မလိုက်ဘူးဆိုတဲ့နေရာမှာပဲကျွန်တော်ကတော့အတိတ်ပဲဖွင့်ဆိုချင်တယ်မရက်စီချင်ပါဘူးတကယ်လဲကျွန်တော်တို့ပြည်သူပြည်သားတွေရဲ့မျက်နှာကိုပဲအဓိကရှုပြီးတော့ကျွန်တော်တို့သတင်းမှန်မှန်တင်ဆက်နိုင်ဖို့တော့လိုတယ်နိုင်ငံရေးရအယောင်အသွေးကာလာတွေကတော့အစဉ်အဆက်ရှိခဲ့တာပဲကျွန်တော်ဒုတိယကမ္ဘာစစ်မှာလည်းရှိခဲ့တာပဲစစ်အခင်မှာလည်းရှိခဲ့တာပဲဒီနိုင်ငံရေးတွေမှာကောက်အခြားသောလူမှုရေးစီးပွားရေးကဏ္ဍတွေမှာလည်းဗတ်ဆိုတာကတော့ရှိတာပဲဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့ကပြည်သူလူထုရဲ့အသက်ရှင်ရည်တည်လူမှုဘဝလုံခြုံရေးအဲ့ဒီဘက်ကိုကြည့်ပြီးတော့ကျွန်တော်ထင်တယ်သတင်းသမားအဲ့ဒီအပေါ်မှာရည်တည်ရတာကိုတော့ကျွန်တော်တော့ပတ်လိုက်တယ်လို့မမြင်ပါလေ။ဒါပေမဲ့အခြားသောအကျိုးဆက်တွေဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပြည်ဝင်စစ်ရဲ့အဆိုးအဝါဆုံးသောစစ်ပွဲကြီးတွေကိုရောက်နေတဲ့အတွက်ကျွန်တော်အသက်အန္တရာယ်ချင်းချောက်ခံရမှုမလုံခြုံမှုဆိုတဲ့အကျိုးဆက်တွေကတော့မပြောပြနိုင်တော့အောင်ရှိပါတယ်။အဲ့တော့ကျွန်တော်တို့တည်င်းလွတ်လပ်ခွင့်လုံးဝစိတ်တုံးသွားပြီလားဆိုတော့လေအဲ့လိုလည်းမဟုတ်ပါဘူး။ဒီကနေ့ခေတ်မှာနီးပညာအရကျွန်တော်တို့ဒီတည်င်းကိုအနည်းဆက်ဆုံးအနေအမှန်ကန်ဆုံးပုံစံတပြုတ်မျိုးနဲ့ရနေတာရှိပါသေးတယ်။အဲ့တော့ကျွန်တော်တို့သတင်းလောကကြီးကတော့အပေါင်လေးကိုကြားရောက်သွားတယ်လို့တော့ကျွန်တော်တို့အဲ့လိုတော့မသုံးသက်ချင်ပါဘူးခင်ဗျာ
โอเคအဲ့တော့ကိုချင်းမင်းတို့ရေကိုတိုင်းဒီတည်င်းနေကိုရယူတဲ့နေရာမှာအထူးသဖြင့်မြန်မာနိုင်ငံကတည်င်းနေကလူခွင့်ရေးချိုးဖောက်မှုတည်င်းနေပေါ့နော်ဒါတွေနဲ့ပတ်သက်ရင်ဟိုတည်င်းတော့ကျင့်ဝတ်အရာရောဒါမှမဟုတ်ဒီလိုတည်င်းနေနဲ့ပတ်သက်ပြီးတော့ဖော်ထုတ်ပြီးတော့ရေးသားနိုင်တဲ့အခြေအနေရောရှိလားရှင
်ဟိုကွန်ပလစ်ဖြစ်တဲ့ဟာမျိုးလူခွင့်ရေးချိုးဖောက်တဲ့ဟာမျိုးတွေကိုဒီကျွန်တော်ပြည်တွင်းထဲကနေဆုံးကန်းရေးသားဖော်ထုတ်တဲ့ဟာတော့ကျွန်တော်တို့တာမန်ကာလမှာတော့မဟုတ်ဘူးလေဒီကာလဆိုရင်တော့ကျွန်တော်တို့ကိုဆိုးရတယ်ဟိုဘလို့မှသွားလို့လာလို့လည်းမရဘူးပြီးရင်ကျွန်တော်တို့ဥမာဟိုတခြားဒေသမှာဖြစ်တဲ့နေရာမျိုးမှာကျွန်တော်တို့ဟိုဥမာကျွန်တော်မန်းလေးမှာနေရဆိုပါလို့အဲ့နဲ့မုံရမှာဖြစ်တဲ့ဆိုရင်အခုကာလဆိုရင်မုံရမန်းလေးသွားဖို့တော့မလိုဘူးညနေမှာတော့ကြက်တယ်အဲ့ဒီမှာကျွန်တော်တို့ကဟိုမီဒီယာကတ်တွေပါတယ်ပါသွားတယ်ဆိုရင်ကျွန်တော်တို့ကမီဒီယာကတ်ကိုပေးလိုက်တာလေကျွန်တော်တို့ကနည်းနည်းလေးဟိုအစီအစဉ်လေးများတော်တော်များတော့အမီဒီယာကတ်မပါဘူးဆိုရင်လည်းသွားတဲ့အခါမှာကျွန်တော်တို့ကလူကဘယ်လိုမှမချင်ဘူးဒါမျိုးခက်ခဲရှိတဲ့ခါကျတော့ဒီလိုတတိယနေ့လိုက်ဖို့ရတော့မလိုဘူးဒါပေမဲ့တက်နိုင်ဆုံးတော့မီဒီယာသမားတွေအားလုံးကဒါတွေတော့ဟိုဒီလူလူပြီးတင်ပြီးထိုက်တဲ့ဟာတွေတော့မရရအောင်လိုက်ကြရှိတယ်ကျွန်တော်တို့လည်းလိုက်ကြတယ်ဒါပေမဲ့ဟိုအမားကတော့ဘယ်လိုလုပ်ရမလဲဘယ်လိုမှဖြစ်နိုင်ဘူးဒါလား
ကိုချင်းမင်းထွန်းတို့အဲ့တော့ဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့သတင်းဌာနတွေအနေနဲ့ကဘယ်လိုသတင်းတွေကိုအများဆုံးဖော်ပြကြလဲရှင
်ကျွန်တော်တို့ကတော့အမဟိုသတင်းချက်လက်ရနိုင်တဲ့အဆိုမျိုးပေါ့ဥပမာကျွန်တော်တို့ဟိုလက်လန်းနေတဲ့ဟာမျိုးပေါ့ဥပမာတိုင်းကရေးနိုင်ငံဟိုငင်းကြဲရေးပုံစံမျိုးပေါ့လေအပြင်ကျွန်တော်စီးပွားရေးတွေပြင်လူမျိုးရေးရနှိမ့်ချသွားတဲ့ဟာမျိုးဥပမာနေဆက်တွေကပုံစံမှုစီးဆင်းတာတွေရက်သွားတဲ့ဟာမျိုးတွေပေါ့လေဒါမျိုးတွေကျွန်တော်တို့အဓိကလိုက်တယ်ဟိုခုနကမှကျွန်တော်တို့ပြစ်ခတ်တယ်ဒီနောက်ပြစ်ခတ်တယ်ခုနကမှလူဘလောက်တွေသွားတယ်ဟိုဇွားလေးတော်တော်လုံးမြှို့ချသွားတယ်ဆိုတော့ဟာလို့ကျွန်တော်တို့ကိုယ်ဝင်နေကြတယ်လက်လန်းမှမမြင်ဘူးလို့ဒါဆိုကျွန်တော်တို့ကဥပမာချင်းပြည်နယ်မှာဖြစ်ကျွန်တော်တို့ကရန်ကုန်မှာဆိုဘလို့မှလက်လန်းမမြင်ဘူးရန်ကုန်လိုနေရာမှာတောင်မှဥပမာကျွန်တော်တို့ဘာမှနေရတယ်ဆိုတောင်ကလာမှာဖြစ်တယ်ဆိုတော့မှချက်ချင်းသွားလို့မရဘူးဟုတ
်ကဲ့
ဒီလိုကာလာမျိုးမှာပေါ့လေအဲကျွန်တော်တို့အဓိကလိုက်နေတဲ့ဟာတိုင်းသားရေနေပြန်ရေပြင်လူမှုစီးပွားရေပေါ့လေအဲ့ထဲမှာမှကျွန်တော်တို့ဒီပုံရိပ်လေးပါလာတယ်ပေါ့ဒါမျိုးတွေကိုဒီကလိုက်ပေါ့အဲဒီကကျွန်တော်တို့ဘာလို့အဲ့လိုလိုက်ရလဲဆိုတော့ကျွန်တော်တို့ကိုစုခိုင်ခံပေးနိုင်တဲ့ဟာမျိုးတွေရှိလို့ပြီးတော့ဟိုအတန်နဲ့ဒီနာမည်တောင်းခံမှုတောင်းရင်မျိုးရှိရှိနဲ့ပေးနိုင်တဲ့ဟာမျိုးတွေဖြစ်လို့အဲ့ဒါကိုဒီကလိုက်ပေါ့
အဲ့တော့အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းသူတို့တုံ့ပြန်ဖြေကြားတာတွေလည်းရှိပါတယ်အဲ့တော့အထူးသဖြင့်ဒီသူတို့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့သူတုံ့ပြန်ပြောဆိုတဲ့အချက်တွေပေါ့လေဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်လာတဲ့သတင်းတွေမှာအဲ့တော့အဲ့ဒီလိုစစ်ကောင်စီဘက်ကတုံ့ပြန်ဖြေဆိုတဲ့အချက်လက်တွေကိုဟိုဘယ်လိုသုံးသပ်လဲရှင်ဟိုကျွန်မကိုမြင့်ကျော်မေးချင်ပါတယ
်ကျွန်တော်မြင်ရတော့ပေါ့လေဒါကတော့ဟိုဘယ်လိုခေါ်မလဲဟိုအစိုးရဘက်ကအစိုးရဆိုတာဟိုအခုတော့စစ်အစိုးရပေါ့လေဟိုအချိန်ကတော့ဒါဒီကောက်ပွဲနဲ့တက်လာတဲ့အနေအစိုးရဒါပေမဲ့ကျွန်တော်တို့ကဟိုဆိုရရဲ့မီဒီယာနောက်ဆိုရဘက်ကပြောခွင့်ရပုံကိုဆိုတော့သတင်းသမားကတော့ဟိုရေးပြအဖြစ်သူတို့ကိုဟိုစပင်ဒေါက်တာလို့ပြောမှာပေါ့နော်သူတို့ကတော့ပရိုပဂန်ဒါလုပ်ဖို့ပဲလို့ဟိုကျွန်တော်တို့ကအမြဲတမ်းရှုမြင်တာပဲဟိုသို့တော့လူလူကထောက်ခံတဲ့ဆိုရလက်ထက်မှာတော့ဒီလောက်ကြီးဒီ highlight ဒီကွဲပြားမှုကဒီလောက်ကြီးဟိုတိတ်မထင်ရှားဘူးနောက်လူလူကလည်းဟိုရင်ဖြစ်တယ်လူလူနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အခါမျိုးကြရင်တော့ဒီဟိုဘယ်လိုခေါ်မလဲပြောတဲ့ဆိုတဲ့အချက်လက်တွေနောက်တစ်ခုကတော့သူတို့ရဲ့ရှူဒေါင်းတွေနဲ့ဒီလူအများမြင်တဲ့ဟာတွေနဲ့ကတော့ဆန့်ကျင်ဘက်တွေ highlight ကတားကြီးတဲ့သဘောရှိတယ်။ရေးပြအဖြစ်တော့ကျွန်တော်တို့ကတော့ဟိုသတင်းသမားတယောက်အနေနဲ့တော့ဟိုဒါ propaganda ဘက်ကပြောတယ်လို့ပဲကျွန်တော်တို့တော့အမြဲတမ်းယူဆတယ်။အဓိကတော့ဟိုကိုကဟိုသူတို့ကိုလွတ်ဟိုဘယ်လိုခေါ်မလဲဟို counter အဲမေကွန်းနေတကယ်လွတ်လွတ်လပ်မေကွန်းရှိရလားဆိုတဲ့ဟာမျိုးလည်းရှိတာပေါ့နော်ဒီဒီလိုနောက်ထပ်တော့ဒီမေးပြီးရင်တည်ရင်မျိုးရေးပြီးရင်ရောဘာများအကျိုးဆက်ဖြစ်မလဲဆိုတဲ့ဟာမျိုးတွေလည်းရှိတယ်လုံးလုံးစဲအချိန်ဒီမှာတော့အဲ့ဒါတွေအားလုံးဟိုထည့်တွက်ရတဲ့အနေအထားမျိုးတွေရှိတယ်ဟိုတည်ရင်တချို့တော့တည်ရင်စာရှင်းလင်းပွဲတွေတချို့တော့တည်ရင်ဌာနတွေကသွားတက်ရင်တော့အန္တရာယ်ရှိတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဥပမာတချို့တည်ရင်ဌာနတွေလည်းတည်ရင်တောက်တွေလည်းဒီဟိုဘယ်လိုခေါ်မလဲကြည်ရင်းမှာရှိနေပြီးတိုင်အောင်ဟိုမရှိတယ်လို့အလုံးလုံးနေကြရတဲ့သဘောမျိုးတွေရှိတယ်ဒီအချိန်ကြီးကတော့ဟိုသတင်းပိဋိတ်တွေ့ရောသတင်းတော့သတင်းတော့တွေ့တော့ပုံပြီးဆိုရင်ကြောက်နေပိဋိတ်တွေ့လည်းမကောင်းဘူးပေါ့နော်ဘာလို့လဲဆိုတော့သတင်းကိုရှုထောင့်စုံအောင်သူမဟုတ်ဟ ဟိုပို့ပြီးတော့ verify လုပ်ဖို့အတွက်ခွင့်ရည်နေတော့
ဒီနောက်ဆုံးကတော့အခုဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကလေဟိုသတင်းနဲ့ပတ်သက်လို့ရှိရင်အဲကျမတို့သတင်းသမားတွေပေါ့နော်အသက်တောင်ပေးကြတယ်နောက်ဒီအချင်းထောင်နေတဲ့မှာနှိပ်စက်ခံရတယ်နှိပ်စက်ခံရနေတိတ်ဆုံးခဲ့ရတယ်ဒါမျိုးတွေအဲတချို့တွေလည်းတိုက်ပွဲတွေမှာသတင်းယူရင်းနဲ့တိတ်ဆုံးခဲ့ရတယ်ဆိုတော့သတင်းသမားတွေကိုကျမတို့လည်းဂုဏ်ပြုကြရတဲ့ခါကြတော့ဟိုကိုနေတမောင်ကိုရိုင်းလည်းဒီအင်းစိန်ချင်းထောင်မှာကိုရိုင်းဖန်စီနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့အနေအထားလေးရှိတယ်နောက်လက်ရှိထောင်ထဲမှာလည်းသတင်းသမားတွေလည်းရှိတယ်ဒီသတင်းသမားတွေရဲ့အခမ်းအကဏ္ဍပေါ့လေဒါဘလောက်အရေးပါတယ်ရှင်
ကဲကျေးဇူးတင်ပါတယ်ဒီမေကွန်းတို့အခုဒီကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်နေပေါ့နော်ဂုံပြူတဲ့အနေနဲ့ကျွန်တော်တို့ကတော့ကျွန်တော်တယောက်တည်းအနေနဲ့ပထမဆုံးကြားဆုံးသွားတဲ့သတင်းသမား၃ဦးကိုအရင်ဆုံးဂုံပြူချင်ပါတယ်သူတို့ကိုကျွန်တော်တို့တစ်ပတ်လုံးအမြင်နဲ့အောက်မေ့နေရမှာပါသူတို့ရဲ့ဆွတ်လွတ်မှုသူတို့ရဲ့ပေးဆက်မှုနောက်တစ်ခုကအချင်းတော်နဲ့အသီးသီးမှရှိနေကြတယ်ကျွန်တော်တို့ရဲ့လုပ်ဖော်ခိုင်းပဲသတင်းသမား50ကျော်နောက်သူတို့ကကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းမီဒီယာရည်တည်ပိုင်ခွင့်ဘလောက်ထိပြစီပြိုလဲသွားလဲဆိုရင်အကောင်းဆုံးသောနမူနာတွေဖြစ်ပါတယ်ကျွန်တော်တို့ကဥပဒေစိုးမိုးမှုတစ်ခုလုံးမှာပြစီသွားတဲ့အခါမှာကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုမမျှော်လင့်ကောင်းဘူးလို့ကျွန်တော်မြင်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံရေးပါတီတစ်ခုအစိုးရတစ်ခုကနေကျွန်တော်တို့မုံပေးတယ်လို့ပြီးမှကျွန်တော်တို့ကသူတို့ကြွေးမှစားရတဲ့အဖြစ်မျိုးမရှိတင်ပါဘူးကျွန်တော်တို့ကကိုတူကိုထရုံးကန်ရပါပါကျွန်တော်တို့ရဲ့လွတ်လပ်ခွင့်အတွက်အများပြည်သူရဲ့လွတ်လပ်စွာပြောဆိုကိုရင်တော့ကျွန်တော်တို့ကတိုက်ပွဲဝင်ရမှာအဲ့တော့ကျွန်တော်ကတိုက်ပွဲလို့ပြောလို့ရှိရင်ဟိုဗတ်လိုက်တယ်မလိုက်ဘူးဆိုတဲ့သတင်းသမားတွေနဲ့အငင်းပွားစရာတွေရှိမှတဲ့ကျွန်တော်ကတကဘာလုံးနဲ့ဖြစ်ဖြစ်မြန်မာတိုင်းငံဟုတ်ပဲချိန်ကြည့်ရအောင်ကျွန်တော်တို့ကအခွင့်အရေးဆုံးရှုံးနေဆိုရင်တော့အဲ့ဒီအခွင့်အရေးတွေတော့တိုက်ယူပါမှာပါတိုက်ယူတဲ့အခါမှာတော့ကျွန်တော်တို့မှာပေးဆက်မှုရှိမှာပါပေးဆက်မှုရှိမှလည်းကျွန်တော်တို့တိုက်ယူထားတဲ့လွတ်လပ်ခွင့်တန်ဖိုးကဘလောက်ထိတန်ဖိုးကြီးမားတယ်ဆိုတာကိုကျွန်တော်တို့ကဒီအမွေကိုထားခဲ့တယ်အဲ့တော့ကျွန်တော်တို့ကတလျှောက်လုံးဒီစစ်ပွဲကြီးပြီးသွားပြီဖြစ်စေနောင်နာကတိုင်းပြည်ထူထောင်တဲ့အခါမှာဖြစ်စေကျွန်တော်တို့ဒီလွတ်လပ်ခွင့်အတွက်ဘယ်လောက်တောင်ရုန်းကန်ခဲ့ကြလဲဆိုတဲ့ဆုံးဖြတ်မှုနဲ့ကျွန်တော်တို့ကအနာဂတ်ကိုအပြုသဘောဆောင်ပြီးကြည့်ရမယ်အနာဂတ်ကိုပဲအားမွေးပြီးတော့ပဲကျွန်တော်တို့ကပြန်လည်ထူထောင်ရေးအတွက်ကိုမျှော်လင့်ရမယ်အဲ့ဒီနည်းနဲ့ပဲကျွန်တော်တို့ကလွတ်လပ်ခွင့်ကိုပြန်ရမယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဒီမေလ3ရက်နေ့မှာကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အစီအစဉ်အတွက်ပေါ့လေပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျမတို့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
မင်းဂျင်းနိုင်တင်ဆက်ပေးခဲ့တာပါမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတစ်နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဆူဆူရွရွကြုံခဲ့ရကြောင်းနဲ့ကမ္ဘာပေါ်မှာသတင်းသမားဖန်ဆီးမှုဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းသမားများအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုအတန်းလွှင့်တဲ့အချိန်ထိထုတ်ပြန်ချက်မရသေးပါဘူးအခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြေချုပ်ကိုဆက်ပြီးပြောပြပေးပါမရှင်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတွေကိုထိုးကျသွားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022ခုနှစ်အစီရင်ခံစာမှာပြောပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါ။ဆရာနာသိမ်းမီကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့ပြီး58ဦးကိုဆက်လက်အကြင်ကြခံနေရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကြင်ထားထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူဂျင်မီအောင်လိုင်းတို့ကအွန်လိုင်းမှာအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြစမှာအာဆီယံအထူးကိုယ်စားလှယ်အနေနဲ့ထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရဖို့မေးမြန်းတောင်းဆိုခဲ့ရမှာလက်တလောအခြေအနေအရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်းဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Stamock နဲ့ Robert McLean တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့တန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 မှာတလဲပြန်နာဆင်နိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကင်းပြီးတော့လိုရာဆန္ဒပြေဝကြပါသေးရှင်။ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.